ရှင်းတောင်အာရှဒေသကကမ္ဘာစစ်တုဒ္ဒလူကြီးအများဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ1,000+ရှိသွားပြီဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတရက်ထဲကူးစက်ခံရသူ 13,094 ယောက်ရှိကြောင်းကြေညာချိန်နဲ့တနိုင်ငံလုံးကအထူးကြမ်းမတ်ကုသဆောင်တွေမှာအရေးပေါ်လူနာလက်ခံနိုင်တဲ့အတိုင်းအတာပြည့်လုံနေပါဖြစ်နေချိန်မှာကူးစက်သူအခုလို 1,000+သွားတာဖြစ်ပါတယ်။ဆေးရုံတွေရဲ့ 80% နှုန်းမှာလူနာတွေနဲ့အပြည့်ဖြစ်နေတယ်လို့ကျမ်းမာရေးဌာနစီးရင်အင်းတွေမှာဖော်ပြထားပါတယ်။အနောက်ဂျာဗာ၊အရှေ့ဂျာဗာနဲ့ယောဂျကာတာဒေသတွေမှာလိုပဲလူကြီးအထူးသဆုံးဂျာဗာကျုံရဲ့တချို့နေရာတွေမှာလည်းဆေးရုံတွေရဲ့ 95% နှုန်းကလူနာတွေနဲ့ပြည့်နေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုချိန်ထိ COVID-19 ကြောင့်သေဆုံးသူပေါင်း 19,000 နီးပါးရှိပြီးအဲ့ဒီထက်ကျမ၏ဝန်ထမ်း600+ပါဝင်ပါတယ်။တမရဂျိုကိုဝီဒူရိုကတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ကစီထိုးပေးမဲ့အစီအစဉ်အားအင်ဒိုနီးရှားလူကြီးရေတန်း290ထဲကအနည်းဆုံး3ပုံ2ပုံကိုကောက်ကစီထိုးနိုင်ပေးသွားမယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ်ကကြေညာထားပါတယ်။